ဆီးရီးယားနိုင်ငံရဲ့ရှေ့တန်း IS စစ်သေးကြောတွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုဆစ်စင်ရှင်းလင်းမှုကျူးသွားရမှာအမေရိကန်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဟာ IS စစ်သေးကြောတွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်နေပါတယ်။ SDF တိုက်ပွဲတွေအနေနဲ့စစ်သေးကြောတွေထိန်းချုပ်မှုအောက်မှာနောက်ဆုံးကျန်နေတဲ့ကြီးရွာတွေကိုရှင်းလင်းမှုစတင်လုပ်ဆောင်နေပြီလို့အဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Mustafa Bali က Twitter အကောင့်ကနေပြောဆိုပါတယ်။ SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားရှိနေတယ်လို့ SDF တပ်မှုတူကလည်း AFP သတင်းဌာနကပြောပါတယ်။အီရတ်နယ်စပ်နဲ့ကပ်နေတဲ့4,000 km လောက်ပဲရှိတဲ့ဘက်ခူးစ်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေတာပါ။အဲ့ဒီမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကဒီလေကြောင်းပစ်ကူပေးနေတဲ့အောက်မှာပဲ SDF တပ်ဖွဲ့တွေက IS စစ်သေးကြောတွေကိုဆစ်ဆင်နေတာပါ။အဲ့ဒီဒေသအတွင်းမှာတိုက်ပွဲအတွေ့အကြုံကောင်းကောင်းရှိတဲ့ IS တိုက်ခိုက်သမား3,000လောက်ရှိမယ်ဆိုပြီးတော့ SDF တာဝန်ရှိသူတွေရောဗြိတိန်ခြေစိုက်တဲ့ဆီးရီးယားလူခွင့်ဆောင်ကြည့်ရေးဖွဲ့ကပါခန့်မှန်းထားပါတယ်။အများစုကတော့နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။ဒေသအတွင်းမှာပဲအရက်သားရာဂဏန်အတော်များများလည်းရှိနေဆိုပြီးတော့ခံမှန်းထားပါတယ်။ဆီးရီးယားရှေ့ချန်း IS ထိန်းချုပ်ရေးဒေသကိုဆစ်ဆင်ဖို့ကတ်တပ်ဖွဲ့ဒီပြည်သူစစ်တွေနဲ့အတူ SDF တပ်ဖွဲ့ကစစ်ပစ်နေတာကြောင့်ဆီးရီးယားရက်သားနဲ့နိုင်ငံသား2000ကျော်ဟာဒီဒေသအတွင်းကနေအခုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကထွက်ပြေးခဲ့ရတယ်လို့ဒေသအတွင်းကရတဲ့သတင်းတွေကသိရပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့အဲဒီစစ်ပီးဒုက္ခတွေတွေကိုဆီးရီးယားရှေ့မြောက်ပိုင်းဒေသဒုက္ခတွေစခန်းတစ်ခုမှာနေရာချထားပါတယ်။ပြည်တော်တဲ့အမျိုးသမီးနဲ့ကလေးအများစုဟာနိုင်ငံသားတွေနဲ့ IS မိသားစုဝင်ဖြစ်ကြတယ်လို့စကန်အုပ်ချုပ်ရေးမှူးကဗီဒီယိုကိုပြောဆိုပါတယ်